တောင်ကိုရီးယားနိုင်ငံမှာကိုဗစ် -19 ကရောဂါစပြီးကူးစက်ခဲ့ကြတဲ့ကဆိုရင်တရက်အတွင်းကူးစက်သူအရေအတွက်စံချိန်တင်များပြားခဲ့ပြီးဒယ်လ်တာကိုဗစ်မျိုးကွဲကြောင့်ကူးစက်သူပိုတိုးလာနေတယ်လို့တောင်ကိုရီးယားကျန်းမာရေးတာဝန်ရှိသူတွေကဒီကနေ့ပြောပါတယ
်။ 4천 명 이상의 확진자가 발생하고 위중증 환자도 계속 늘어나는 어려운 상황이 계속 되고
ကူးစက်သူအရေအတွက်၄ 000 ကျော်ရှိပြီးအသေးအံလူနာအရေအတွက်ကတိုးလာနေတာကြောင့်ခက်ခဲတဲ့အခြေအနေတွေမှာကျွန်တော်တို့ဆက်ရှိနေတော့မှာပဲ။အထူးသဖြင့်ဒီနေ့ပထမနေ့ဝက်မှာကာကွယ်ဆီးထိုးခဲ့တဲ့တက်ကြီးမျိုးတွေကိုကုတဲ့စေယုံတွေနဲ့တက်ကြီးမျိုးဂေယာတွေမှာကူးစက်သူအရေအတွက်တိုးလာတဲ့အခြေအနေကိုကျွန်တော်တို့တွေ့နေရပါတယ်လို့တောင်ကိုရီးယားကျန်းမာရေးဌာနကအကြီးအကဲတာဝန်ရှိသူဆွန်ယန်ရဲကပြောပါတယ်။နောက်ထပ်ကူးစက်သူအရေအတွက်4,116ယောက်မှာအများစုကဆိုးမျိုးတော်နဲ့ပတ်ဝန်းကျင်ဒေသကဖြစ်တယ်လို့ကိုရီးယားရောဂါထိန်းချုပ်ရေးနဲ့ကာကွယ်ရေးဌာနကပြောပါတယ်။အဲ့ဒီနေရာတွေမှာစေးရုံတင်ရတဲ့လူအရေအတွက်တိုးနေတာကြောင့်အထူးကြက်မှတ်ကုသဆောင်တွေမှာမနိုင်မနှင်းဖြစ်မဲ့အခြေအနေကိုစိုးရိမ်လာကြပါတယ်။တောင်ကိုရီးယားစီးပွားရေးပြန်ပြီးတိုးတက်လာစေဖို့ရည်ရွယ်ပြီးလူချင်းခွာနေရမယ့်စည်းကမ်းသတ်မှတ်ချက်တွေကိုမကြသေးခင်သတင်းပတ်တွေအတွင်းကဖြေလျော့ပေးခဲ့ပြီးတဲ့နောက်ကူးစက်သူအရေအတွက်တိုးလာတာဖြစ်ပါတယ်။